နိုင်ငံရေးပါတီမဲဆွဲစည်းရုံးရေးတွေကိုမနေ့ကစက်တင်ဘာလ10ရက်နေ့မှာစတင်လိုက်ပါပြီ။နိုင်ငံရေးပါတီအတော်များများကခွတောင်းကိုပါတီတင်ကြေသအဖြစ်အသုံးပြုနေကြတဲ့အတွက်မဲဆန္ဒရှင်ပြည်သူတွေကြားစိတ်ရှုပ်ထွေးစရာတွေလည်းဖြစ်လာနေတာပါ။1999ကအတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ခမောက်တစိတ်ကိုကြည်ကြဲပြင်းပြအသုံးပြုခဲ့တာကြောင့် NLD ကိုခမောက်ပါတီဆိုပြီးလူတွေကြားအလွယ်သဘောပြောဆိုသုံးလုံးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်း NLD ကနေခွဲထွက်လိုက်တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ကခမောက်တစိတ်ကိုပါတီတင်ကြေသအဖြစ်အသုံးပြုလိုက်တာကြောင့်ဝေဖန်မှုတွေလည်းထွက်ခဲ့ပါတယ်။ခမောက်ကိုပါတီတင်ကြေသအဖြစ်ရွေးချယ်အသုံးပြုတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပါတီဥက္ကဋ္ဌဦးခင်မောင်ဆွေက VOA ကိုအခုလိုပြောပါတယ်
။ခမောက်တစိတ်ကတော့90%ကတော့ NLD ကရွေးကောက်ပဲတင်ကြေသအနေနဲ့အသုံးပြုခဲ့တာ။ဒါပေမဲ့ NLD ရဲ့မူလကကျွန်တော်တို့လူကုန်းနဲ့ emblem ကခမောက်မဟုတ်ဘူးလေ။ကျောင်းခွတောင်းနဲ့ကျဲတယ်။အခုလည်းခွတောင်းနဲ့ကျဲတယ်။ကျွန်တော်တို့ပါတီရဲ့ကျွန်တော်တို့ကြန့်ကျင်မှုကမြန်မာပြည်အပြစ်မှာရှိတဲ့တင်းစားကြံတွေကဟိုကျွန်တော်တို့ကတိတ်ပေါ်ပြလာမရှိဘူးလေပေါ်ပြလာရှိတဲ့ပါတီကိုပဲသူတို့ကထက်ခါထက်ခါအလုပ်နေတဲ့ခါကျတော့ခမောက်ရှင်းနေကျွန်တော်တို့ထုတ်တော်လည်းပဲခမောက်ကကျွန်တော်တို့ပိုင်ရှိပါလို့ပြောတော်လည်းပဲအဲပြောလို့မရတော့အောင်သူလက်ကံအရှိနေတယ်အပြည့်ခေါ်အမြင်အမှားတွေက
မန္တလေးဖက်မှာပါတီမဲဆွဲစည်းရုံးရေးတွေကိုအလားပြားရင်တွေနဲ့အကျယ်တဝင်းလုပ်နေပေမဲ့လည်းရန်ကုန်ဖက်မှာတော့မဲဆွဲစည်းရုံးမှုတွေကိုကြည်ကြဲပြင်းပြင်းလုပ်လာတာမတွေ့ရသေးပါဘူးပါတီတစိုက်တွေဟာစီနိုယိုမာဖြစ်နေပေမဲ့လည်းသူ့အနေနဲ့ကတော့ပါတီနာမည်ကိုရာအတိတ်ကထားတယ်လို့ရန်ကုန်မြို့ခံကိုနေမျိုးအောင်က VOA ကိုပြောပါရယ
်ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ပါတီနာမည်ကြီးပို့လွှဲမယ်လို့ထင်တယ်အကြောင်းလဲဆိုတော့ပါတီလိုဂိုကြီးပို့ပြီးတော့နောက်တစ်ခုကရှုပ်ထွေးတယ်ရှုပ်ထွေးတယ်ဆိုတာလေတော်တော်များများကကျွန်တော်ဒီကလောက်ဆိုရင်ပါတီလိုဂိုတော်တော်များများမှတောင်းရုပ်တွေပါနေကြတွေ့ရပေါ့နော်အဲတော့အဲတောင်းရုပ်တွေပါနေကြတွေ့ရနောက်တစ်ခုကနေမရှိတဲ့တိုင်းသားတွေတုံးတဲ့လူကူရီးယားဆိုလို့ရှိရင်တိုင်းသားတွေအတွက်ပဲနားလည်ပြီးတော့ကျန်တဲ့လူတွေအတွက်ကကြတော့နည်းနည်းလေးပို့ပြီးတော့ဘာလို့ဆိုလို့မှမသိတဲ့အားမျိုးဖြစ်တယ်ပေါ့နော်အဲကကြတော့ဒီနိုင်ငံရေးပါတီတွေရဲ့နာမည်ကသာလျင်ပို့ပြီးတော့ဒီမဲပေးတဲ့လူတွေအတွက်ပို့အဆင်ပြေမယ်လို့ထင်တယ်
တချိန်ထဲမှာပဲတိုင်းရင်းသားဒေသပါတီတွေအနေနဲ့ကတော့သူ့ပါတီနဲ့တစိမ့်တွေဟာထင်အောင်ထင်မှားဖြစ်စရာမရှိပေမဲ့လည်းပါတီကြီးနှစ်ခုဖြစ်တဲ့ကြားဖြူနဲ့ကြားခေါင်ပါတီရဲ့လို့ရှမ်းပြည်သူတွေကြားလူတိများတဲ့ပါတီကြီးနှစ်ခုကလည်းမဲဆန္ဒရှင်ပြည်သူတွေကြားကွဲကွဲပြားပြားနားလည်မှုမရှိကြတဲ့အပေါ်ကြားဖြူပါတီကဗဟိုကော်မတီဝင်လည်းဖြစ်တဲ့ဦးစောတမင်းကခုလိုပြောပါရယ
်အထူးသဖြင့်ရှမ်းအရှိလာပို့ပြီးတော့ရှုပ်ထွေးတယ်ပေါ့နော်စပြီးတော့ဝင်လို့ကအဲ့တော့တချို့ကကျွန်တော်ထင်တယ်ရှမ်းတောင်ဘက်မှာတချို့အစွန်အဖျားရွာတွေကျွန်တော်မရောက်နိုင်သေးတဲ့စီယုံကြီးမရောက်နိုင်သေးတဲ့ရွာအချို့ချမ်းတယ်အဲ့ဒီကတွင်းတော့အားလုံးပြက်ပြက်ပါသားဖြစ်ပါတယ်ခင်ဗျ
တိုင်းရင်းသားပါတီတွေရဲ့ပါတီတင်ငင်တာနဲ့ပတ်သက်လို့ရှုပ်ထွေးမှုတိတ်မရှိပေမဲ့လည်းနိုင်ငံရေးပါတီအတော်များများကခက်ဆင်ဆင်တူတဲ့တစိမ့်တွေကြောင့်မဲဆန္ဒရှင်ပြည်သူတွေဖို့ပါတီနာမည်ကိုမသိဘဲတစိမ့်ကိုကြည့်ပြီးတော့ယူဆမှုရှိနေကြတဲ့အပေါ်လူမှုရေးလုပ်ငန်းတွေလုပ်နေတဲ့ကိုတီဟာကအခုလိုပြောပါရယ
်ရှင်းရှင်းလင်းလင်းမသိဘူးဘာလို့မသိလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လေးလာမှုအားနဲ့ရလာဖြစ်နိုင်တယ်ဒါမှမဟုတ်လို့ရှင်ရှင်းလင်းအောင်လို့သူတို့ဘက်ကနေပြီးတော့ဒီလိုပေါ့နော်မီဒီယာတွေအသုံးပြုပဲဖြစ်ဖြစ်တကူနဲ့ဖြစ်ဖြစ်ပဲလုပ်နေတဲ့ပြောင်းလောက်တာတွေကလည်းလိုအပ်တယ်လို့ထင်တယ်။ဒီစိတ်ကိုမြင်လိုက်တဲ့အတွက်ဒါကတော့ပဲဒီစိတ်ဆိုလို့ရှိရင်ဒါပဲပါတီဆိုတော့ကျွန်တော်တို့ဒီကျင်းပြပေါက်သိတယ်ပေါ့နော်။ဒီပုဂ္ဂလဆိုကျွန်တော်တို့တော်တော်လေးဝေးသွားပြီ။ကျွန်တော်တို့ဟိုသိနေတာဆိုရင်ကျွန်တော်စိတ်ထဲမှာဆိုရင်ဒါဘယ်ကဘလို့ဆိုတာကိုကွဲပြားနေမှာမဟုတ်ဘူး။ကိုသိတာကိုပဲကိုအနေနဲ့ဒါပဲဆုံးဖြတ်ပါ
။ NLD ပါတီကတော့ရင်ထိုးတွေ၊ပိုစတာတွေ၊အင်ကြီးတွေမှာဒီစိတ်တွေရိုက်ပြီးတော့ရမုံငွေရှာပါရယ်။ဒါပေမဲ့လည်း NLD ရဲ့ခွတောင်းဒီစိတ်ကိုကျော်လွန်ပြီးဒေါအောင်ဆန်းစုကြည်ရဲ့ရုပ်ပုံကတော့ပိုးပြီးရေပန်းစားနေတာပါ။နိုင်ငံရေးကိုစိတ်ဝင်စားနဲ့သတင်းစာကြားနယ်တွေကိုဝေဖတ်ကြတဲ့ပြည်သူတွေကြားပါတီရွေးချယ်မဲပေးဖို့အခက်အခဲမရှိပေမဲ့လည်းဝန်စာရေးအတွက်ရုန်းကန်နေရတဲ့ဆင်းရဲသားမဲဆန္ဒရှင်ပြည်သူတွေကိုပါတီတွေအနေနဲ့ဘယ်လိုပညာပေးစည်းရုံးမလဲဆိုတာကတော့မေခွန်းထုတ်စရာဖြစ်နေပါသေးတယ်ရှင်